Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်အားလုံးရှင်လန်းချမ်းမြေကြပါစေ VOA American တန်က2018ခုနှစ်နိုဝင်ဘာလ9ရက်ကြာတာပတိုင်းနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 49လို့ပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာကျွန်တော်စမိုးပြီပါခင်ဗျာအခုနံနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကတော့ကျော်စနာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတရုတ်နိုင်ငံကိုနှဲကြနိုင်ငံတော်အလဲပတ်ခီးစတင်လိုက်ပါပြီတရုတ်နိုင်ငံကုန်သွယ်ရေးမှာအဆုံးပေါ်နေတဲ့ကိစ္စနဲ့မြောက်ကိုရီးယားအရေးတွေကိုအဓိကဆွေးနွေးမယ်လို့ယူဆပါတယ်အမေရိကန်ဒုတိယသမ္မတမိုက်ပင်ဆာတက်ဆက်ပြည်နယ်မှာစနပ်ပြမှုဖြစ်ပွားခဲ့တဲ့ဒေသကိုဆွဲအောင်နေပါတယ်မလေးရှားနိုင်ငံပါလီမန်အမတ်တွေကသူတို့နိုင်ငံပိုင်ပက်ထရိုနက်စ်ကုမ္ပဏီကိုမြန်မာနိုင်ငံကနှုတ်ထွက်ဖို့ပန်ကြားလိုက်ပါတယ်ဒီသတင်းတွေနဲ့အတူကျန်တဲ့အရေးကြီးသတင်းတွေကိုတော့ဖျင်းမျိုးစနဲ့အတူတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော
့28ရက်နေ့မြန်မာပြည်ရောက်မယ်28ရက်နေ့နေပြီးတော့တွားပြီးတော့မှနိုင်ငံတော်သမရရဲ့နောက်နိုင်ငံတော်အကြီးအကဲတွေနဲ့
အဲ့ဒါကတော့ပူဟမ်းမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ရန်ကုန်ကက်သလစ်ယဟန်အမတ်ဖြစ်တဲ့ကာဒီနယ်ချားစ်ဘူရဲ့လက်ထောက်ဖုန်းတော်ကြီးဒိုမီနစ်ပြောကြားသွားတာဖြစ်ပါတယ်နောက်ပိုင်းမှာသတင်းအပြည့်အစုံကိုနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမိသားစုတကွဲတပြားဖြစ်နေတဲ့အတွက်ပျောက်ဆုံးနေတဲ့ကလေးတွေမိဘနဲ့ပြန်ဆုံဖို့အတွက်ကြိုးပမ်းနေတဲ့တဲ့ရင်ဗကန်ဖျားဘော်ကနေဝင်ချင်းကြည်င်းနဲ့ပြုတ်ကျတေဆုံးသွားတဲ့အမေရိကန်ကျောင်းသူနဲ့ပတ်သက်ပြီးတော့နောက်ဆက်တွဲတဲ့ရင်အာရှ၅နိုင်ငံအစည်းအဝေးလောလောဆယ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတရဲ့ခီးစဉ်အကြောင်းစာရာတွေကိုနားဆင်ကြဖို့ရှိပါတယ်။ပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာတဲ့ရင်တွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရုတ်နိုင်ငံကိုနှစ်ရက်ကြာနိုင်ငံတော်အလဲပတ်ခီးစတင်လိုက်ပြီးဖြစ်ပါတယ်။အမေရိကန်ဟာတရုတ်နိုင်ငံနဲ့ကုန်သွယ်တဲ့နေရာမှာယမန်နှစ်ကအမေရိကန်ဒေါ်လာဘီလီယံ350ခန့်အဆုံးပေါ်ခဲ့ရတာဒီနှစ်မှာအခုချိန်ထိဘီလီယံ220ကျော်သာအဆုံးပေါ်နေတဲ့အတွက်အတန်ငယ်ဆက်ဆံမှုရရှိခဲ့တယ်လို့ဆိုနိုင်ပါတယ်။ဒီကုန်သွယ်မှုအဆုံးပေါ်တဲ့ပြဿနာနဲ့မြောက်ကိုရီးယားပြဿနာတို့ဟာမစ္စတာထရမ့်နဲ့တရုတ်အရာရှိကြီးတွေအကြားအဓိကဆွေးနွေးရမယ့်ပြဿနာတွေဖြစ်နေပါတယ်။ကိုရီးယားပြည်နယ်နဲ့ပတ်သက်လို့လည်းရုရှားနဲ့တရုတ်အပါအဝင်နိုင်ငံအားလုံးတို့ဟာမြောက်ကိုရီးယားအပေါ်ချက်မှတ်ထားတဲ့အရေးယူမှုတွေကိုအပြည့်အဝလိုက်နာဖို့မြောက်ကိုရီးယားနဲ့ဆက်ဆံရေးအဆင့်ချော့ချဖို့နဲ့ကုန်သွယ်ရေးနည်းပညာဆက်နွယ်မှုတွေအားလုံးကိုအဆက်ဖြတ်ဖို့တိုက်တွန်းခဲ့ပါတယ်။အန်ဒီယေကိုအတူတကရင်ဆိုင်ရေးဟာမိမိတို့ရဲ့တာဝန်ဖြစ်တယ်။အန်ဒီယေကြီးမားလာလေလေတခြားရွေးစရာနီလန်းနဲလေလေဖြစ်တယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့ဟာနိုဝင်ဘာလ9ရက်ကြာသတင်းမှာတည်ဝင်ဆွေးနွေးကြဖို့ဆင်ပါတယ
်။တနင်္လာနေ့တုန်းကပြုလုပ်တဲ့ဗာဂျီးနီးယားနဲ့နယူးဂျာစီးပြည်နယ်တွေရဲ့ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေမှာဒီမိုကရက်တစ်ပါတီကနေလွယ်လင့်တကူအနိုင်ရသွားတဲ့အတွက်သမ္မတဒေါ်နယ်ထရမ့်အနေနဲ့နိုင်ငံရေးအရအတော်လေးကိုအထိနာသွားခဲ့ပါတယ်။ဒါဟာနောက်နှစ်ကျင်းပမဲ့ကွန်ဂရက်စ်လွှတ်တော်အတွက်အောက်လွှတ်တော်အမှတ်နေရာ435နေရာနဲ့အထက်လွှတ်တော်အမှတ်နေရာ3ပုံတပုံကိုရွေးချယ်မဲ့ဂျာကာလာရွေးကောက်ပွဲအတွက်ရိုက်ခတ်မှုတွေအများကြီးရှိလာမှာဖြစ်ပါတယ်။ဒီလိုဒီမိုကရက်တို့အနိုင်ရတဲ့အဓိကအကြောင်းကတော့သမ္မတဒေါ်နယ်ထရမ့်ပေါ်မှာစိတ်ဆိုးဒေါသထွက်နေမှုတွေကြောင့်ဖြစ်တယ်လို့ Exit Polls ဆိုခေါ်တဲ့ရွေးကောက်ပွဲမဲပေးပြီးထွက်လာသူတွေကိုမေးမြန်းချက်တွေကပြသနေပါတယ်။ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့ရွေးကောက်ခံရသူ Phil Murphy ကဒီရွေးကောက်ပွဲရလဟာ Republican Party ကဒေါ်နယ်ထရမ့်ကိုလုံးဝငင်းပယ်ခြင်းဖြစ်တယ်လို့ဆိုပါတယ်။ဗာဂျီးနီးယားပြည်နယ်မှာ Republican Party ဝင် Ed Gillespie ကိုအနိုင်ရခဲ့သူ Democrat Ralph Northam ကမဲဆွယ်စဉ်ကာလတုန်းက Trump နဲ့သူ့ရဲ့မူဝါဒတွေအထူးသဖြင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုဥတီပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အခုရွေးကောက်ပွဲရလဒ်တွေဟာသမ္မတ Donald Trump အရွေးခံပြီးတစ်နှစ်ကြာမှပေါ်ထွက်လာတာဖြစ်ပြီးလူလူထောက်ခံမှု40ရာခိုင်နှုန်းအောက်ထိသမ္မတတယောက်အနေနဲ့သမိုင်းမှာမကြုံစဖူးအောင်ကြာဆင်းနေတဲ့ Donald Trump အဖို့အနာဂတ်နိုင်ငံရေးကံကြမ္မာကိုဖော်ပြနေခြင်းဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်
။အမေရိကန်ပြည်ထောင်စုဒုတိယသမ္မတ Mike Pence နဲ့ Karen Pence တို့ဟာအုပ်စုလိုက်ပစ္စကံငယ်ရလို့သေဆုံးသွားသူတွေရဲ့မိသားစုတွေဒဏ်ရာရရှိသူတွေအသက်မကြီးပဲကြံရည်သူတွေကိုနှိမ့်သိမ်းအားပေးဖို့အတွက် Texas ပြည်နယ် Sutherland Spring မြို့လေးကိုရောက်ရှိနေပါတယ်။ Mr. Pence ဟာတနင်္လာနေ့မနက်ဖျားဝတ်ပြုနေစဉ်သနသမားတဦးဝင်ရောက်ပစ်ခတ်မှုကြောင့်သေဆုံးသွားသူ26ဦးအတွက်ဝတ်ပြုဆုတောင်းတဲ့နေရာမှာစကားပြောကြားမှာဖြစ်ပြီးအဲ့ဒီဒေသကရဲဝန်ထမ်းတွေနဲ့တခြားသူတွေရဲ့အသက်ကိုကာကွယ်နိုင်အောင်သနသမားကိုလိုက်လံပစ်ခတ်ခဲ့ရတဲ့ဖခင်ကြောင့်ပတ်ဝန်းကျင်ကလူလူနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒီပစ်ခတ်မှုကြောင့် ตนักกันซงดูอเยด้วยมะปะละแต่แท็กซัสปีเนี่ยมาตนักกันซงวินឧបริโกปุโมทิ้งชุบผู้ลุอะลาบลาสุราปูบี้เมียเสียขึ้นล่ะနေပါတယ်ตนักโดนัททรัมป์ก็တော့ตนักกันซงวินឧបริโกติ้งจักไล่ลุตนักปิดะดูหันตาနိုင်มาမဟုတ်ဘူးသူ့ကိုလိုက်လံပြီးတော့ပြစ်ခတ်ခဲ့တဲ့အင်ဂျင်တွေကိုသာဟန်တာရရောက်မယ်လို့အင်္ဂါနေကပြောကြခဲ့ပါတယ်
American ပြည်သူစုအနေနဲ့ကျူးဘားနိုင်ငံစစ်တပ်ထောက်လှမ်းရေးနဲ့လုံခြုံရေးဝန်ထမ်းတွေနဲ့စီးပွားရေးလှုပ်ဆောင်မှုတွေကိုရှောင်ကျဉ်ဖို့ကျူးဘားနိုင်ငံကိုတွားရောက်မဲ့ခီးစဉ်တွေကိုကန့်တတ်ဖို့ကျူးဘားနဲ့ American ပြည်သူတွေခီးသွားလာပြီးအပြန်အလှန်ဆက်ဆံမှုတွေကိုကန့်တတ်ဖို့အတွက်အပြောင်းအလဲတွေကိုကြေညာလိုက်ပါတယ်ကျူးဘားနိုင်ငံကိုတွားရောက်မဲ့ American ကုမ္ပဏီတွေကစီစဉ်တဲ့ခီးသွားအုပ်စုတွေနဲ့သာတွားအောင်မှာဖြစ်ပါတယ်အဲ့ဒီခီးသွားတဲ့အဖွဲ့တွေထဲမှာလည်းခီးစဉ်ကိုကမ္မကဋ္ဌပြုလုပ်စီစဉ်ပေးတဲ့ကိုယ်စားလှယ်တဦးစီလည်းပါဝင်ရမယ်လို့ဆိုပါတယ်ကျူးဘားနိုင်ငံစစ်ဖက်နဲ့အဆက်အသွယ်လုပ်နေတဲ့ဟိုတယ်၈၀ကျော်နဲ့တခြားစီးပွားရေးလုပ်ငန်းတွေရဲ့စာရင်းကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနေထုတ်ပြန် Nangan Boman Nippon Hazet or Pippin Darcy Mugo, Natal Sangama, Tamara Obama got Jogden get up separate.
ယူအေဘီကတည်းကမနက်ဖြန်မှာပါဒါစစ်စစ်လေးကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32kHz 93.5လိုင်းဒိုမီတာ40kHz 48.5နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190kHz
ပေါ်ရှိတဲ့မြို့ရာဗီရီသတင်းများဆက်လက်ကြည့်ညာနေပါခင်ဗျာ။မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာနိုင်ငံစွမ်းအင်ဝန်ကြီးတကတန်တရားရှိတယ်လို့ပြောကြခဲ့ပြီးတဲ့နောက်ဒီစီမံကိန်းအတွက်မြန်မာအစိုးရနဲ့ဆက်လက်ဆွေးနွေးသွားမယ်လို့တရုတ်ဘက်ကပြောကြားလိုက်ပါတယ်။အမေရိကန်ဒေါ်လာ37.6ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံစီမံကိန်းဟာမြန်မာနိုင်ငံရခိုင်စစ်ဆွေးရလက်ထက်2017မှ the cha asatu simang pilong nine la lago nepeya si swinigarelu, bigere e bradunga tin y topogare. The Ayasi Simangijin Yuham, Yaman Nanga, Galashi Jaswan in Luamu Pisimbu, Uzabi Mahabi Fatia Mahupudo, Swan in Wundi Uwin Kanga, Reuters, the Rintana of Chajagabare. Nima Asua and in it, Nisong Simangin, who generally thinks about that, Natang Sachau Ovularunga, a photo who proceed big abbey, the Yo Swan in Company Yunan, Nangandra Swan in Yinni Nyunan Yi Corporation, Swin in the Rail of Chajagabare.
မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာအကြမ်းဖက်မှုကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံမှာပြုလုပ်နေတဲ့ယင်းနှိမ့်နှုန်နှံမှုတွေကိုပြန်ပြီးရုပ်သိမ်းဖို့အတွက်မလေးရှားနိုင်ငံပိုင်ပက်ထရိုနက်စ်ဆွမ်းအင်ကုမ္ပဏီကိုမလေးရှားပါလီမန်မတ်တွေကပေါ်တပူးနေမှာတောင်းဆိုလိုက်ကြပါတယ်။ပက်ထရိုနက်စ်ကုမ္ပဏီဟာအစ္စလာမ်ကိုတည်ဝင်ဘာသာဖြစ တွင်လုပ်ငန်းဆောင်ရွက်မှုတွေအားလုံးကိုရပ်ဆိုင်ဖို့အတွက်နိုဝင်ဘာလ၈ရက်နေ့ကမလေးရှားပါလီမန်အမတ်40ကျော်တို့ကမြစ်တာရက်ခံခဲ့ကြတာပါမလေးရှားနိုင်ငံဟာရိုဟင်ဂျာပြည်ထောင်နယ်ပတ်သက်ပြီးဒေသရင်းမှာအပြင်းထန်ဆုံးကန့်ကွက်တဲ့နိုင်ငံတစ်ခုဖြစ်ပြီးအကြမ်းဖက်မှုနဲ့ပတ်သက်လို့စိတ်မချမ်းမြေဖြစ်ရကြောင်းစက်တင်ဘာလတုန်းကမလေးရှားနိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးကိုဆင့်ခေါ်ပြီးပြောကြားခဲ့တာလည်းဖြစ်ပါတယ်
ဆွေရဆွေရဟာသူ့နိုင်ငံသားတွေပေါ်ဓာတုလက်နက်တွေအသုံးပြုရဲဆိုတဲ့ကိစ္စကိုရှုတ်ချတဲ့ကြီးညာချက်တစ်စောင်တခြားနိုင်ငံကသန်တမန်တွေနဲ့အတူအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson လက်မှတ်ရေးထိုးလိုက်ပါတယ်။ဝန်ကြီး Tillerson ဟာဒီကြီးညာချက်ကိုပြင်သစ် Germany, Britain နိုင်ငံရဲ့ဝန်ကြီးတွေနဲ့အတူပူးတွဲထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဆွေရသမ္မတ Bashar al-Assad ဆွေရဟာသဘုံထိန်းချုပ်ထားတဲ့ Camp Chekon မြို့ကိုဒီနှစ်အစောပိုင်းကဆိုင်ရန်စိတ်တမ်းတွေသုံးပြီးတိုက်ခိုက်ခဲ့ခြင်းအပြင်ဒါဟာနိုင်ငံတော်ဥပဒေကိုချိုးဖောက်တယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးအရာရှိကတွေးဆခဲ့ကြပြီးတဲ့နောက်မှာဒီကြေညာချက်ပေါ်ထွက်လာတာဖြစ်ပါတယ်။ဒီမတန်ခင်ကလည်းအယ်လက်တမီနာမြို့ကိုအလားတူတိုက်ခိုက်ခဲ့တယ်လို့စုံစမ်းစစ်ဆေးအရာရှိတွေကပြောကြောင်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒီတွေးဆမှုတွေဟာဆီးရသမ္မတရဲ့ရင်းနှီးတဲ့မဟာမိတ်တူဖြစ်သူရုရှားနိုင်ငံအဖွဲ့နိုင်ငံရေးအရာကဖိကအုပ်ဖြစ်စီရာဖြစ်နေပါတယ်။
Turkey nangan wunyi chok Ben L. Yildirim ha. Ben L. Yildirim ha. Chetabri ni ma American tu tamara Mike Pence ne twiso ma phit pare. AI lo khore. Lukwin ye apwe ga ro. Turkey nangan ma la tanja phansi thong cha tha jin khan ya de. Thru ye Turkey sanya tawan gan go hlut pe bo twa taung so bo American go tai twan tha ba de. AI ya shi ta u phit de. Tana Kil Likha, Turkey Nangama, Ludo Miare, Computer Message Put, Application Go, Download Located, Town Cha Kaniara, Chipari, Tuya Lopo, Kainbe, Seulu Hale, Thru a call, Debian Machine, Suswe Chetune, Town Chatara Kanyare, Lu, Ea Puega, Piobari, the application ha, Turkey Suago, Sanjane, American, she said, Futan Golango, Granduri, a Tom Junira, Lu, Turkey, Anabaniga, Pioja Kepari.
ထောင်ဆက်ချက်အမေရိကန်သမ္မတရွေးကောက်ပွဲမှာမစ္စတာဒေါ်နယ်ထရမ့်ရဲ့နိုင်ငံရေးအကြံပေးဟောင်းဖြစ်သူကတ်ပေးရှာရွေးကောက်ပွဲမဲဆွေစဉ်ကာလအတွင်းရုရှားနိုင်ငံကိုခရီးထွက်ခြင်းမှာသမ္မတဗလာဒီမာပူတင်အစိုးရအဖွဲ့ကထိတ်တန့်အရာရှိနေတွေးဆုံပြီးရုရှားအမတ်တွေရဲ့ထူးခြားတဲ့အတွင်းသတင်းတွေကိုပါစီးကွင်းရခဲ့တယ်လို့မဲဆွေပွဲအကြံပေးတွေကိုပြောကြားခဲ့ပါတယ်အမေရိကန်ရွေးကောက် မစ္စတာပေ့ချ်ကသူသိထားတဲ့အကြောင်းကိုအခုလိုထုတ်ဖော်ပြောကြားသွားခဲ့တာပါရုရှားအရာရှိတွေနဲ့ပေ့ချ်တို့ဆက်တယ်မှုတွေဟာလွတ်တော်ဆန်ရစုံစမ်းစစ်ဆင်ရေးမှုတွေရဲ့အယုံစုစိုက်စရာတစ်ခုဖြစ်လာပြီးအမေရိကန်တို့ရဲ့ဒီမိုကရေစီရေးအပြော့သွားအောင်ရေကောက်ပွဲမှာထရမ့်အနိုင်ရအောင်သမရပူတင်ဦးဆောင်လှုံ့ဆော်ဆောင်ရွက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝန်းကနောက်ဆုံးကောက်ချက်ချခဲ့တာလည်းဖြစ်ပါတယ်သမရထရမ့်နဲ့နိုင်ငံသားရေးအကြံပေးဟောင်းနောက်တူဖြစ်တဲ့ George Papadopoulos ကလည်းသူနဲ့ရုရှားအရာရှိတို့နီနီကာကအဆက်အသွယ်ရှိခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုစုံစမ်းစစ်ဆေးရေးအရာရှိကြီးတွေကိုပြောဆိုမှုနဲ့အပြစ်ရှိကြောင် FBI အဖွဲ့ကအထူးအကြံပေး Robert Mueller ကပြောဆိုထားပါတယ်ခင်ဗျာ
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥကျော်စံသားနဲ့ဒေါခင်မျိုးတက်တို့ကြီးညာတော့ခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီပထမအဦးဆုံးကြားမှာကတော့အမေရိကန်သမ္မတရဲ့အာရှခီးစဉ်အကြောင်းပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအာရှ9နိုင်ငံစီကို12ရက်ကြာခီးစဉ်အတွင်းဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကိုတွားရောက်ခဲ့ပြီးတဲ့နောက်အခုဆိုရင်တရုတ်နိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံတဲ့အခါမြောက်ကိုရီးယားရေးကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ဖို့တိုက်တွန်းမှာဖြစ်သလိုနှစ်နိုင်ငံကြားကုံတွယ်ရေးမညီမျှမှုဖြစ်နေတာကိုလည်းအဓိကထားပြီးတော့ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းကုံတွယ်ရေးဝန်ကြီးဝီလ်ဘာရော့စ်ကမနေ့ကဘီဂျင်းမြို့မှာပြောကြားခဲ့ပါတယ်အပြည့်အစုံကိုမက်ခွာနီဝါဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမဲလာနီယာထရမ့်တို့ရဲ့အာရှခရီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်မနေ့ဗုဒ္ဓဟူးနေ့ကတရုတ်နိုင်ငံစီရောက်သွားခဲ့ပြီးတရုတ်သမ္မတရှီကျင်းပင်နဲ့သမ္မတဂရိုရုနဲ့အတူပေကျင်းမြို့တော်ကအထင်ကရနေရာတစ်ခုဖြစ်တဲ့ Forbidden City မှာတရုတ်အော်ပရာပြဇာတ်ကိုအတူကြည့်ရှုခဲ့ကြပါတယ်။သမ္မတထရမ့်ဟာသမ္မတရှီနဲ့အတူမြောက်ကိုရီးယားပေါ်ပိုးပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်သွားမယ်အကြောင်းသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။သမ္မတထရမ့်ကတောင်ကိုရီးယားကနေတရုတ်နိုင်ငံကိုမထွက်ခွာမီမြောက်ကိုရီးယားအပေါ်တန်တမန်ဆက်ဆံရေးလျှော့ချဖို့ကုန်သွယ်ရေးနဲ့နည်းပညာပိုင်းမှာဆက်သွယ်လုပ်ကိုင်နေတာတွေအလုံးဖြတ်တောက်ဖို့စတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေမှာအပြည့်အဝပါဝင်ဆောင်ရွက်ကြဖို့မြောက်ကိုရီးယားရဲ့အဓိကကုန်သွယ်ဘက်ဖြစ်တဲ့တရုတ်နိုင်ငံနဲ့တကွရုရှားနဲ့ကမ္ဘာနိုင်ငံအလုံးကိုတိုက်တွန်းလိုက်ပါတယ
် It is our responsibility and our duty to confront this danger together.
ဒီအနေအကိုအတူတူဆက်ကျင်သွားကြဖို့ဆိုတာကျွန်တော်တို့ရဲ့တာဝန်ဖြစ်တယ်လို့ကျွန်တော်တို့လုပ်ရမယ့်အလုပ်လည်းဖြစ်ပါတယ်။အကြောင်းကတော့အချိန်ကာလကြာလေလေအနေရပိုးပြီးတော့ကြီးလာလေလေဖြစ်ပြီးရွေးချယ်စရာလမ်းကြောင်းကလည်းပိုးပြီးတော့နည်းလာလို့ဖြစ်ပါတယ်
။မြို့နိုင်ငံခရီးစဉ်အတွင်းသမ္မတထရမ့်ကကုလသမဂ္ဂကမြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့ရေးဆုံးဖြတ်ချက်တွေကိုလိုက်နာဆောင်ရွက်ဖို့နဲ့မြောက်ကိုရီးယားနဲ့စီးပွားရေးဆက်သွယ်ဖြတ်တောက်ဖို့ကိစ္စရပ်တွေကိုသမ္မတရှီကိုတောင်းဆိုမှာဖြစ်တဲ့အကြောင်းအင်ဂျူရောအကြီးအကဲအရာရှိတဦးကဆိုးမျိုးကနေထွက်ခွာစဉ်လေရင်ပေါ်မှာပြောကြားခဲ့ပါတယ်။ဒါအပြင်ဒီကနေ့နိုဝင်ဘာလ9ရက်နေ့မှာသမ္မတနှစ်ဦးတရားဝင်တွေ့ဆုံဆွေးနွေးကြတဲ့အခါနှစ်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုအပေါ်အဓိကထားဆွေးနွေးမှာဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဝေဘာရော့စ်ကမနေ့ဗုဒ္ဓနေ့ကပေကျင်းမြို့မှာပြောပါတယ်။ကုန်သွယ်ရေးဝန်ကြီးရော့စ်ကနှစ်နိုင်ငံကြားအမေရိကန်ဒေါ်လာ6ဘီလီယံရှိကုန်သွယ်ရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးတဲ့အခမ်းအနားမှာအခုလိုပြောကြားခဲ့တာပါ။သမ္မတထရမ့်ကတရုတ်နိုင်ငံဘက်ကကုန်သွယ်ရေးအသာရနေတဲ့အပေါ်မမျှတတဲ့ကုန်သွယ်ရေးဖြစ်တဲ့အကြောင်းအမြဲတမ်းဝေဖန်ခဲ့တာဖြစ်ပါတယ်။ အမေရိကန်နဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးမှာဒီနှစ်တစ်နှစ်လုံးလက်ရှိအချိန်အထိအမေရိကန်ဒေါ်လာ223ဘီလီယံအထိတရုတ်နိုင်ငံကအသာရနေပြီးမနစ်တုန်းကတော့အမေရိကန်ဒေါ်လာ348ဘီလီယံအထိကုန်သွယ်ရေးအသာရခဲ့ပါတယ်။ဗုဒ္ဓဟူးနေ့ထုတ်ပြန်တဲ့စည်းအရတရုတ်ကအမေရိကန်ကိုပို့ကုန်ဟာအောက်တိုဘာလအထိ 8.3 ခိုင်နှုန်းမြင့်တက်ခဲ့ပြီးအမေရိကန်ကနေတွင်းကုန်ကတော့ 4.3 ခိုင်နှုန်းမြင့်တက်ခဲ့ပါတယ်။ဒါကြောင့်ပြီးခဲ့တဲ့အောက်တိုဘာလအတွင်းတရုတ်နိုင်ငံဘက်ကအမေရိကန်ဒေါ်လာ 26.62 ဘီလီယံဘူးကုန်သွယ်ရေးအသာစီးရနေပြီးစက်တင်ဘာလမှတ်တမ်းမှာတော့အမေရိကန်ဒေါ်လာ 28.38 ဘီလီယံအထိရှိခဲ့တာဖြစ်ပါတယ်။သမ္မတထရန့်ဟာတရုတ်နိုင်ငံခီးစဉ်ပြီးအပက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကိုတက်ရောက်ဖို့ BNI နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။အဲဒီနောက်ဖိလစ်ပိုင်မှာကျင်းပမဲ့32ချိန်မြောက်အာဆီယံထိပ်သီးညီလာခံကိုလည်းတက်ရောက်မှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊ Twitter ဆိုမီဒီယာကန်တွေနဲ့အဖက်ရှင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ယူအီအမေရိကန်အတံမြန်မာပိုင်းအစီအစဉ်ကဂျာတာပလီနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့နားဆင်နေကြတာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလောအရာကိုတင်ဆက်ပေးပါရမယ်။ Roman Catholic Christian သာသနာပိုင်းပုပ်ယဟန်မင်းကြီး Francis ဟာမြန်မာနိုင်ငံကိုလာရောက်လေပတ်မဲ့ခီးစဉ်အပေါ် Christian ဘာသာဝင်တွေကကြိုဆိုလိုက်ကြပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ပုပ်ယဟန်မင်းကြီးကကောင်းကျိုးတွေဆောင်ကျင်းပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။ဒီအကြောင်းအပြည့်အစုံကိုကိုညံဝဲအောင်ကစူးစီးပြီးတော့တင်ပြထားပါတယ်။နားဆင်ပါခင်ဗျာ
။နိုဝင်ဘာလ29ရက်နေ့မှာမြန်မာနိုင်ငံကိုစတင်ရောက်ရှိလာမဲ့ပုပ်ယဟန်မင်းကြီး Francis ရဲ့ခီးစဉ်အတွင်းသမ္မတဦးတင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံမှုရှိသလိုနိုဝင်ဘာလ29ရက်နေ့မှာတော့ရန်ကုန်ကဘာအေးကုန်းမြေနိုင်ငံတော်တန်ခါမဟာနယ်ကအဖွဲ့နဲ့တီးသန့်တွေ့ဆုံမှာဖြစ်ပြီးစိတ်မီရီဖျားเจ้าမှာခရိယန်ဂိုင်းအုပ်ဆရာတော်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ပုံရမင်းကြီးရဲ့မြန်မာပြည်ခီးစဉ်အသေးစိတ်နဲ့ပတ်သက်လို့ရန်ကုန်ကက်သလစ်ယဟန်အမတ်ကာဒီနယ်ချားစ်မောင်ဘူရဲ့လက်ဆောင်ဆရာတော်ဖာသာဒိုမနစ်ကအခုလိုရှင်းပြပါတယ်
။သူရဲ့ပုံရမင်းကြီးရဲ့ program ကပါလဲဆိုတော့28ရက်နေ့မြန်မာပြည်ရောက်မယ်။28ရက်နေ့နေပြီးတော့တွားပြီးတော့မှနိုင်ငံတော်သမရရဲ့နောက်နိုင်ငံတော်အကြီးအကဲတွေနဲ့အာတွေ့ဆုံချင်းနှုတ်ဆက်ချင်းရှိမယ်ပြီးနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုချင်းရှိမယ်ဒါ28ရက်နေ့ပေါ့ပြီးတော့29ရက်နေ့ကျတော့ရန်ကုန်ကြိုက်ကစံခွဲမှာအာဝတ်ပြုစုတောင်းခြင်းရှိတယ်အဲ30ရက်နေ့ကျတော့စိတ်မေရီကက်သီဒရယ်မှာလူငယ်တွေနဲ့တွေ့ဆုံစုတောင်းပွဲပြီးရတယ်အဲ30ရက်နေ့နေ့လယ်ပိုင်းမှာဘင်္ဂလားဒေ့ရှ်ကိုပြန်လည်ပြီးထွက်ခွာမယ့်အစီအစဉ်ပေါ့
ပုံရမင်းကြီးရဲ့မြန်မာပြည်ခီးစဉ်အတွင်းငင်းငင်းကြီးစားတွေကိုဆောင်ကျင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြားပြည်နယ်ဖေကုံကက်သလစ်ဂိုင်းအုပ်ဆရာတော်တိုမတ်ဆိုချစ်သားကအခုလိုမိန့်ပါတယ
်ကျွန်တော်အခင်တော့ကိုယ့်ရဲ့မသိဖူးတဲ့ဒီကျွန်တော်ရဲ့ရဟမင်းကြီးသူကဒီမြန်မာနိုင်ငံမှာရှိတဲ့လူကြီးတွေနဲ့လည်းသူအတွေ့မဲ့ပြောဘာသာရဲ့တင်ကြီးကလေးတွေ့မဲ့ဆိုတော့ဒီမှာဒီသူအကြံပေးမှုတွေညှိနှိုင်းပေးမှုတွေရှိကောင်းရှိနေတော့ဗောနဒီအတွက်ကျွန်တော်တို့ဒီအချိုးများတွေရှိနေမယ်လို့မျှော်လင့်ပါတယ်ကျွန်တော်ရဲ့ဒီနိုင်ငံတော်ရောက်တဲ့ချက်မြန်မာနိုင်ငံလည်းသူများတွေပို့တည်လာလိမ့်မယ်ဒီခုမျိုးနေထားပါတယ်နောက်တစ်ခါကျတော့ငြိမ်းချမ်းရေးနဲ့အမြင့်တရားတို့သူလည်းဒီကြောင့်ပြောပြမှာဆိုတော့ကျွန်တော်တို့ဒီငြိမ်းချမ်းရေးတို့ပေါ်ဆောင်ပုံမှာပေါ်ဆောင်လာနိုင်မယ်လို့မျှော်လင့်ထားကြပါတယ
်။သာသနာပိုင်ပုရဟန်းမင်းကြီးရဲ့ခီးစဉ်မှာအစိုးရတာဝန်ရှိသူတွေကိုစစ်ဘေးဒုက္ခတွေအရေးကိစ္စတိုက်တွန်းဆွေးနွေးနိုင်တယ်လို့ရခိုင်ဒေသပြည်ပခန့်တွေဆွေးနွေးနိုင်တယ်လို့သုံးသပ်သူကတော့ခရိယန်ဘာသာဝင်တဦးဖြစ်တဲ့စလိုင်းဘွေကုံဖြစ်ပါတယ်
။ပုရဟန်းမင်းကြီးရဲ့ခီးစဉ်ကတော့စံပြည်မြောက်ပိုင်းနဲ့ကချင်မြောက်ပိုင်းတို့အငင်းဆိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟို IDP ရအများကြီးရှိတာကိုဒုက္ခတွေကြီးအများကြီးရှိတော့အဲ့ဒီကိစ္စကိုဟိုအစိုးရကဘာလို့နီးဖြင့်ဖိအားပေးမယ်တိုက်တွန်းမယ်တမရိုကိုတိုက်တွန်းမယ်ဆိုရင်တော့တမရိုကလည်းပဲဟိုအဲ့ဒီကိစ္စကိုတော့လဲလဲခံနိုင်တယ်နောက်ပြီးတော့လိုက်ညောပေးနိုင်မှာပေါ့သို့တော့ဒီစခိုင်မြောက်ပိုင်းမှာငင်းဆိုင်ကြီးကိုအတူတကွရှင်သွင်းနေထိုင်ဖို့ပါဖို့ညာဖို့တကယ်လို့များဒီဘင်ကာလီဖေကိုဆောင်းပေးပြီးတော့မှအမီလို့ မြန်မာနိုင်ငံသားတွေအရင်တော့ပြန်နေထိုင်နေပါရင်းရပြောမည်ဆိုရင်တော့မြန်မာနိုင်ငံပြည်သူလူထုကတော့ဘဝင်ချမှာမဟုတ်ဘူးလို့ဆိုတော့မြင်တယ်ခါ
တကယ်တော့ပိုယန်မင်းကြီးဖရန်စစ်ရဲ့ခီးစဉ်ဟာမြန်မာပြည်ကိုကဘာကစာနာမှုတွေပိုရှိလာအောင်လှုပ်ဆောင်ပေးဖို့အတွက်မျှော်လင့်ထားကြောင်းဖာသာဒေါမနစ်ကပြောပါတယ
်အဒီကတော့ပိုယန်မင်းကြီးရဲ့ခရီးစဉ်ကတော့ဘယ်နိုင်ငံမဲသွားသွားသူ့ရဲ့ခရီးစဉ်ကသူကငြိမ်းချမ်းရေးကိုတည်ဆောင်တဲ့ပုံပုံလို့ပဲကဘာအတိမဲ့ပြထားတဲ့ခါကျတော့သူဒီလိုလာရောက်တယ်ဆိုရဲအချက်ကလေးတစ်ခုကပင်မြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်ဒါငြိမ်းချမ်းရေးလို့ချစ်ချင်းမေတ္တာလို့ ਨੇ အများကြီးသက်ဆိုင်တယ်လို့ဖာသာပြောချင်တာပေါ့လေသူကဘာလို့ပြကြင်လဲဆိုတော့အေးမြန်မာနိုင်ငံသူနိုင်ငံသားတွေပေါ်မှာသူကချစ်တယ်အခက်ခဲရှိနေတဲ့ပုံကိုအခက်ခဲရှိနေတဲ့နိုင်ငံမှာသူလည်းပဲရှိတယ်ဆိုတာကိုကဘာကိုသိအောင်ပြကြင်တဲ့ရည်ရွယ်ချက်လိုပဲကျွန်တော်ထင်တယ်အဲ့ဒီရည်ရွယ်ချက်ကိုပဲသူပြောပြမယ်လို့ကျွန်တော်မျှော်လင့်တယ
်ပိုယန်မင်းကြီးဖရန်စစ်ရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာပိုယန်မင်းကြီးတပါးရဲ့ပထမဦးဆုံးသောမြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်မြန်မာပြည်ခီးစဉ်အပြီးမှာတော့ပိုယန်မင်းကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်သွားရောက်မှာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးမှာရိုဟင်ဂျာမွတ်စလင်အရေးအခက်ကြုံနေချိန်မှာပဲပိုယန်မင်းကြီးရဲ့ခီးစဉ်ထွက်ပေါ်လာတာပါ။ရိုဟင်ဂျာမွတ်စလင်တွေအရေးမြန်မာနိုင်ငံဘက်ကကင်တွယ်မှုအပေါ်နိုင်ငံတကာဘက်ကပြစ်တင်ဝေဖန်နေခြင်းလည်းဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ပိုယန်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းကိုညံဝဲအောင်စူးစီးပြီးတော့တင်ပြသွားတာဖြစ်ပါတယ်။တော်ရရှိမယ်ခင်ဗျာ။အင်္ဂါနေ့ကဗကံဖျားဘော်ကနေနေဝင်ခြင်းကိုကြည်ရင်နဲ့မတော်တဆပြုတ်ကျပြီးတော့တည်ဆုံးခဲ့တဲ့အသက်20အရွယ်အမေရိကန်ကောလိပ်ကျောင်းသူ KC Brown ရဲ့အဖြစ်ရနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်တွေသိရဖို့အတွက်စောင့်ဆိုင်းနေကြတဲ့အကြောင်းမိသားစုရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ KC Brown ဟာပင်လယ်ကူးတင်းမောပေါ်မှာပညာသင်တဲ့အစီအစဉ်နဲ့မြန်မာပြည်ကိုလိုက်ပါလာခဲ့တာဖြစ်ပြီးတော့အမေရိကန်ကျောင်းသူတူဖြစ်ပြီးမြန်မာနိုင်ငံကိုစနေနေ့ကဆက်ရောက်လာခဲ့တာဖြစ်ပါတယ်။မိုင်းရင်းနိုင်ကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးပါလိမ့်မယ်
။ Semester at Sea Program လို့ခေါ်ရဲပင်လယ်ကူးသင်းမောပေါ်မှာပညာသင်တဲ့အစီအစဉ်မှာ KC Brown အပါအဝင်ကျောင်းသူကျောင်းသားပေါင်း950ကျော်လိုက်ပါပြီးရပ်ပေါင်း106ရဲ့အတွင်းကမ္ဘာတိုက်ကြီး၄တိုက်က Germany, Spain, South Africa, India နဲ့မြန်မာစတဲ့ဆယ်နိုင်ငံကိုတွားရောက်လေ့လာကြတာဖြစ်ပါတယ်။မြန်မာနိုင်ငံကို MD Wall Odyssey လို့ခေါ်တဲ့ပင်လယ်ကူးသင်္ဘောကြီးဟာပြီးခဲ့တဲ့စနေနေ့နိုဝင်ဘာလ4ရက်နေ့ကစရောက်ခဲ့တာဖြစ်ပါတယ်။ပကံမြို့ဟောင်းကိုမိမိကိုယ်ပိုင်စီစဉ်နဲ့တွားရောက်ကြည့်ရှုစဉ်အင်္ဂါနေ့ကဖျားဘော်ကနေမတော်တဆပြုတ်ကျခဲ့ပြီးတင်းတယ်တဲ့ဒဏ်ရာအများအပြားရရှိခဲ့ပြီးနောက်မန္တလေးစေယုံအသွာလမ်းပေါ်မှာ KC Brown တိတ်ဆုံးခဲ့တယ်လို့မနေ့ကထုတ်ပြန်တဲ့ပြည်ထောင်ဝင်ကြီးဌာနရဲ့ကြေညာချက်မှဖော်ပြထားပါတယ်။အခုလို KC Brown ရုတ်တရက်တိတ်ဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့Semester at Sea Program ရဲ့ပြောခွင့်ရ Lane Hanson က VOE ကိုခုလိုပြောပါတယ
် It's just such a tragic loss and we try to be as supportive as possible both
တိတ်ကိုချီးကျူးပေးရဆုံးရှုံးမှုကြီးတက်ပဲဖြစ်ပါတယ်ကျမတို့အနေနဲ့ Cathy ရဲ့မိသားစုတွေနဲ့အတူထပ်တူထပ်မြပဲချီးကျူးမိပါတယ်တင်မောပေါ်မှာလိုက်ပါခဲ့ကြတဲ့တခြားကျောင်းသူကျောင်းသားများအပြင်ဆရာဆရာမမှူတန်းတွေကလည်းဝန်းနေချီးကျူးကြပါတယ်ကျမတို့အနေနဲ့တင်းမောပေါ်မှာဝတ်ပြုဆူတောင်းပွဲကျင်းပဖို့လေစီစဉ်ထားပါလေ
။ KC လိုက်ပါလာတဲ့ပင်လယ်ကူးတင်းမောကြီးဟာတော့ဒီကနေ့မနေ့ပိုင်းမှာမြန်မာနိုင်ငံကနေစတင်ထွက်ခွာပြီးဖြစ်ပါတယ်။တမီးဖြစ်သူ KC Brown မတော်တဆတည်ဆုံတဲ့တဲ့င်းကိုကြားရတဲ့အတွက်မိသားစုအနေနဲ့တိတ်ကိုဝမ်းနဲ့ကြေကွဲမိတယ်လို့နိုဝင်ဘာလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မိသားစုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဖြစ်အပျက်အသေးစိတ်သိရှိနိုင်ဖို့တဲ့င်းအပြည့်စုံကိုစောင့်ဆိုင်းနေပြီး KC Brown ရဲ့ရိုးအလောင်းပြန်ရဖို့စီစဉ်ဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။ကိစီမှာမောင်တယောက်နဲ့ညီမတယောက်ရှိပြီးဘဝမှာပျော်ပျော်နေတဲ့သူလည်းဖြစ်ခင်ခင်မေမေရင်းနှီးနေတဲ့သူလည်းဖြစ်ကြောင်းကိစီတက်ခဲ့တဲ့ကက်သီဒရယ်အထက်တန်းကျောင်းနဲ့ Saint Edward's တက်သူကျောင်းကဆရာဆရာမတွေတငယ်ချင်းတွေအပေါ်မှာအလွန်ပဲချစ်ခင်ရင်းနှီးကြောင်းမိသားစုရဲ့ကြီးညာချက်ကဆိုပါတယ်သူတက်ခဲ့တဲ့ကက်သီဒရယ်အထက်တန်းကျောင်းနဲ့ Saint Edward'sတက္ကသိုလ်ကျောင်းကဆရာဆရာမတွေတငယ်ချင်းတွေအပေါ်မှာ KC ဟာအလွန်ပဲချစ်ခင်ရင်းကြီးကြောင်းမိသားစုရဲ့ကြီးညာချက်ကဆိုပါတယ်။ဒါ့အပြင်အခုလိုသူတို့သမီးတည်ဆုံးတာနဲ့ပတ်သက်လို့ဝမ်းနဲ့ချီးကွဲကြောင်းပြောကြားခဲ့သူတွေကိုလည်းကျေးဇူးအထူးတင်ရှိကြောင်းဖော်ပြထားပါတယ်။အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာရှိတဲ့ Cathedral High School ကနေ2015ခုနှစ်ကအထက်တန်းကျောင်းတည်ဆုံးခဲ့တာဖြစ်ပါတယ်။အခုလို KC ရုတ်တရက်တည်ဆုံးခဲ့တာနဲ့ပတ်သက်လို့ကျောင်းအနေနဲ့ဝန်내ကျောင်းကြီးညာချက်ထုတ်ပြန်ရမှာ KC Brown ဟာအလွန်ချစ်ခင်နှစ်လူွယ်ကောင်းပြီးကျေနာမှုရှိတဲ့ကျောင်းသူတဦးဖြစ်ကြောင်း Cathedral အထက်တန်းကျောင်းရဲ့ပြင်ပဆက်ဆံရေးဒါရိုက်တာ Grace Roadcap က VOE ကိုပြောပါတယ
်
she did graduate from Cathedral High School 2 years ago, and everyone has shared what a lovely human being she was. She was.
Tuga katadra thadan chang ga ni lungae de nit nit ga aung twa ga da ba. Tuga taik go sait tha kaung mon bi du dai ga le tu go khin min ja ba de. Tu mya go a myae dan ku ni chin ne tu lou pe sia shin le a myae dan lou pe dat de tu ba. Tuga katadra thadan chang ma tu yong ji de ba da ya tacha tu re go le ku ni khe ba de.သူရဲ့ဒီဘာသာရေးယုံကြည်ချက်ကြောင့်ပဲစိတ် address တက္ကသိုလ်ကိုတက်ခဲ့ပြီးဘာသာရေးအရာအများကိုကူညီခြင်းနဲ့ဆန္ဒနဲ့ပဲဒီခီးစဉ်ကိုလိုက်ပါခဲ့တာဖြစ်ပါတယ်။သူ့ကိုအမြဲတမ်းသတိရနေကြမှာပါ။သူအခုလိုရုပ်တရက်ကွယ်လွန်သွားမှုအတွက်သူ့မိသားစုသူ့မိတ်ဆွေတငယ်ချင်းတွေနဲ့ထပ်တူထပ်မြဝမ်းနဲ့ကြေကွယ်ပြီးကျမတို့ကဆုတောင်းမေတ္တာပို့တာပါပဲ
။အလားတူ Casey Brown တက်နေတဲ့ Texas ပြည်နယ်ကSt. Edward's တက္ကသိုလ်ကျောင်းမှာဝန်내ကြေကွဲကျောင်းဝတ်ပြုဆူတောင်းပွဲကိုမနေ့ကကျင်းပခဲ့ပါတယ်ရှင
်။မန်အင်ဂျင်နီပြောပြသွားတာဖြစ်ပါတယ်။တို့ရခင်ဗျာခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခတဲ့စခန်းတစ်ခုမှာတော့ကလေးတွေနဲ့မိဘတွေပြန်ပြီးတော့တွေ့နိုင်မှုအတွက်ကလေးပြောက်ကြီးညာပေးတဲ့စခန်းလေးတစ်ခုဖွင့်ပြီးတော့အကူအညီတွေပေးနေပါတယ်။အခုချိန်ထိယာနဲ့ချီတဲ့ကလေးငယ်တွေမိဘတွေနဲ့ပြန်ပြီးတော့ဆုံနိုင်အောင်အကူအညီပေးနိုင်ခဲ့ပြီးတော့ဖြစ်ပစ်ဒီခါမှာခင်ဗျာအခုချိန်ထိရာနဲ့ချီတဲ့ကလေးတွေမိဘနဲ့ပြန်ပြီးတော့ဆုံအောင်အကူအညီပေးနိုင်ခဲ့ပြီးဖြစ်ပေမဲ့ကလေးပြောက်ရှာပြီးတော့မတွေ့သေးတဲ့သူတွေလည်းရှိနေသေးပါမိဘအုတ်ထင်းသူတွေနဲ့ကွဲကွာပြီးတော့တကူရဲဖြစ်နေကြတဲ့ကလေးတွေဒီထောင်နဲ့ချီးပြီးတော့ရှိနေပါသေးတယ်ဆိုပြီးအခုလသမဂ္ဂကပြောဆိုထားပါတယ်ရိုက်တာရဲ့တင်းင်းဆောင်မကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါပါခင်ဗျာ
ဘင်္ဂလားဒေ့ရှ်ကဒုက္ခတဲ့စခန်းတွေမှာကလေးတွေလူကုန်ကူးခံရမဲ့အရေးစိုးရိမ်နေရတဲ့အခြေအနေမှာကလေးပြောက်နေတဲ့မိဘတွေခင်ဗျာတော့ရတမအေးဖြစ်နေကြပါတယ်ရိုဟင်ဂျာ၅သန်းကျော်ရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွင်မိဘတွေနဲ့ကွဲကွာနေတဲ့ကလေးတွေတွေ့လာရင်ကြီးညာပေးတဲ့စခန်းလေးကြောင့်ရာနဲ့ချီတဲ့ကလေးငယ်တွေမိဘတွေနဲ့ပြန်တွေ့ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်အသက်6နှစ်အရွယ်သမီးငယ်ပျောက်ခဲ့တဲ့နိုယာအလွန်ကတော့အခုထိကလေးကိုရှာမတွေ့သေးပါဘူး။
I'm so worried that someone's going to take her and sell her.
ပျောက်ယောက်ကကလေးကိုခေါ်သွားပြီးရောင်းစားလိုက်မှာကိုကျွန်တော်စိုးရိမ်နေပါတယ်။သမီးပျောက်နေပါတယ်။သူရောက်မှတယောက်ကခေါ်သွားပြီးများရောင်းစားလိုက်တာလားမသိပါဘူးဗျာ
သူစိုးရိမ်မယ်ဆိုရင်လဲစိုးရိမ်စရာပါဒုက္ခတဲ့စခန်းတွင်ကိုထပ်ပြီးရောက်လာသူတွေရဲ့60ရာခိုင်နှုန်းကကလေးငယ်တွေပါဒါကြောင့်လဲမိန်းကလေးငယ်တွေကိုအိမ်ဖို့လုပ်ခိုင်းဖို့ရှာနေတဲ့လူကုန်ကူးသူတွေအတွက်တော့မျက်စိကျစရာဖြစ်လာပါတယ်ယောက်ျားလေးတယောက်ကိုတွေ့ပြီးခေါ်ထားလိုက်တဲ့မွားမဲ့ခန်းကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
I found this boy on the road and he was crying.
နမောမာဒီကလေးကိုတွေ့တော့သူကငိုနေတာပါ။ဒါနဲ့သူ့မိဘရဲ့အကြောင်းမေးတော့လေဘာမှမသိပါဘူး။အဲ့ဒါနဲ့ပဲဒီကိုခေါ်လာပြီးကြွေးထတာပါ
။ဒုက္ခတဲ့စခန်းတွင်ကလူပြောက်ကြီးညာပေးတဲ့နေရာမှာတော့မိဘနဲ့ကွဲကွာနေတဲ့ကလေးငယ်ရဲ့မိဘတွေကိုအတန်ချက်ဆက်ကနေကြီးညာရှာဖွေနေပါတယ်။မိဘတွေမတွေ့ရင်တော့ဒီကလေးကိုသူစောင့်ရှောက်ပါမယ်လို့လဲရှာတွေ့ထားသူကပြောပါတယ်။ဒါပေမဲ့ကြီးညာတန်ကြောင့်ကလေးအမေရောက်လာတာဖြစ်ပြီးသားနဲ့မိခင်တို့ပြန်ပြီးတော့စုံနိုင်ခဲ့ပါတယ်။6နှစ်အရွယ်သမီးငယ်ပြောင်းနေတဲ့မိခင်ဖြစ်သူမိုရီယန်ခတ်တူကတော့အခုလိုပြောပါတယ်
။ She's only 6 years old and I'm really
သမီးက6နှစ်ပဲရှိပါသေးတယ်။လူကုန်ကူးခံရပြီးတော့ခေါ်သွားကြမှာကိုကျမကစိုးရိမ်နေတာပါ
။3ရက်မြောက်နေ့မှာတော့သမီးငယ်ကိုပြန်တွေ့သွားပါပြီ။ဩဂုတ်လ25ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်တွင်အချမ်းဖက်တိုက်ခိုက်မှုတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာဖြစ်ပြီးဖြစ်တယ်လို့ဆောက်ထားတဲ့ဒုက္ခသည်စခန်းတွင်ကတဲအိမ်တွေမှာအပြည့်အသိနေထိုင်နေကြရတာဖြစ်ပါလေရှင
် View American အတန်းရဲ့ကြာတာပတိနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9ရက်နေ့ထိဆက်ပြီးတော့အတန်းလှည့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 နာရီကနေ9:00အထိတစ်ချိန်၊နေ့လယ်12:00နာရီကနေနေခင်း1:00နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00နာရီခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00နာရီကနေ10:00နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာတောသားရှင်တို့အခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့နက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40လို့ပြင်းလိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ကြမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့အပတ်စဉ်ကနာရီနဲ့အတူ
ကိုရင်ကတိဆောင်းအမယ်လို့တမရဘက်ကရောတိုင်းလားလက်နက်ကန်တော့ယုံကြည်နေပြီဒီဟာဖြစ်လာဖို့တော်တော်ခင်းရပါလေ
ဒါကတော့မြမအရေးတုံးသက်ချက်အပတ်စဉ်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်တင်ပြပေးပါမယ်မြန်မာနိုင်ငံကရေကာတာစီမံကိန်းကိုတရုတ်မျက်စိကျနေတဲ့ဆိုတဲ့ခေါင်းစဉ်နဲ့ The Standard Online စာဆောင်မှာဖော်ပြထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြခြင်းပါတယ်မြန်မာနိုင်ငံရဲ့စွမ်းအင်ဝင်ကြီးအစ်စ်ကအဲ့ဒီစီမံကိန်းနဲ့ပတ်သက်လို့တန်တရားတွေရှိနေတဲ့ကြားကပဲကာလကြာချီရပ်ဆိုင်းထားတဲ့ရေကာတာစီမံကိန်းကြီးပြန်လည်အကောင့်ထဲပေါ်နိုင်မှုအတွက်တရုတ်ဘက်ကတွန်းအားပေးနေတယ်ဆိုပြီးတော့ရေးသားထားပါတယ်မြန်မာနိုင်ငံနဲ့သဘောတူညီထားပြီးဖြစ်တဲ့နိုင်ငံမြောက်ပိုင်းကအမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြေဆုံရေကာတာစီမံကိန်းကြီးဟာပြီးခဲ့တဲ့စစ်တပ်ဦးဆောင်တဲ့အစိုးရလက်ထက်2012ခုနှစ်တည်းကရပ်ဆိုင်းထားခဲ့ရတာပါ။တဘာဝပတ်ဝန်းကျင်ကိုထိခိုက်စေလိမ့်မယ်ဆိုတဲ့စိုးရိမ်မှုတွေနဲ့ရပ်ဆိုင်းထားခဲ့ရတဲ့အဲ့ဒီအီယာမစီမံကိန်းကြီးကိုဖျက်သိမ်းပစ်ဖို့စီစဉ်ဆောင်ရွက်သူတွေကစဉ်းစားနေကြတယ်လို့យေတာထားပါတယ်။မြန်မာနိုင်ငံမှာရေရှည်ရင်ဆိုင်နေရတဲ့လျှက်စစ်စွမ်းအင်လူကမှုကိုဖြည့်ရှင်းတဲ့နေရာမှာကြီးမားတဲ့ရေကာတာကြီးတွေတည်ဆောက်မှုကအဓိကမကျပါဘူးလို့စွမ်းအင်ဒုတိယဝန်ကြီးဦးဝင်းခိုင်ကပြောတယ်လို့យေတာပါတယ်။ဒါပေမဲ့မြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကထားရှိတဲ့သဘောထားကတော့မပြောင်းလဲပဲဆက်လက်ပြီးတော့ရှိနေတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟွာချင်ညွန်းကဗုဒ္ဓဟူးနေ့မှာပြောကြားလိုက်တယ်လို့ထောက်ပြထားပါတယ်။မြေဆုံရေအားလျှက်စစ်တအားထုတ်လို့ရေးဆက်ယုံဟာစီးပွားရေးရပူးပေါင်းဆောင်ရွက်ရေးစီမံကိန်းတစ်ခုဖြစ်ပါတယ်။နှစ်ဦးနှစ်ဖက်လည်းသဘောတူညီထားပြီးလည်းဖြစ်ပါတယ်။နောက်ပြီးတော့အတီးပြုတ်ထားတဲ့လုပ်ငန်းစဉ်တွေအားလုံးကလည်းဆောင်ရွက်ပြီးဖြစ်နေပါတယ်။ပေါ်ပေါက်လာတဲ့အခက်အခဲပြဿနာတွေကိုကျွန်တော်တို့ဆက်ပြီးတော့ကင်တွေဖြည့်ရှင်းသွားမှာဖြစ်တယ်ဆိုပြီးတော့လေဟွာရင်ချုံးကပြောပါတယ်မြန်မာနိုင်ငံဘက်ကလည်းမြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်က Yunnan International Power Investment Company နဲ့ဆွေးနွေးတိုင်ပင်နေတယ်လို့စီမံကိန်းကိုပြန်ပြီးတော့စီစစ်နေစေဖြစ်တယ်ဆိုပြီးတော့လေဒုတိယဝန်ကြီးကပြောတဲ့အကြောင်းရေးသားထားပါတယ်ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့သွေးစွန်းနေတဲ့နေဆက်လမ်းကနေမူရစီနဲ့တော်ရင်တားကောင်တွေတဲပို့နေကြတဲ့အကြောင်းဘန်ကောက်ပို့မှာရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်မြန်မာထိုင်းလာအိုသုံးနိုင်ငံစုံနဲ့ရွှေတိကန်ဒေတာဟာနာမည်ဆိုးနဲ့ကြော်ကြားနေခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီ။အရင်တုန်းကတော့အဲ့ဒီဒေတာဟာအာဖဂန်နစ္စတန်နိုင်ငံပြီးရင်အာရှမှာဒုတိယဘိန်းအထွတ်ဆုံးဒေတာဖြစ်ပါတယ်။ရွှေတိကန်ဒေတာမှာဘိန်းကနေပြီးတော့ဟီရိုအင်ဘိန်းပြူချက်လုပ်ပြီးပြောင်းလဲထုတ်လုပ်ခဲ့ကြပါတယ်။နောက်ပိုင်းကာလတွေမှာတော့အင်ဖက်တမင်စိတ်ကြွစီးတွေထွက်ရှိရာဒေတာဖြစ်လာခဲ့ပါတယ်။ဒီဒေတာဟာဘိန်းဘီရင်လေးအစိုးရကအလိုရှိနေတဲ့နာမည်ကြီးဘိန်းကုံတွေတွေချက်စားရနေမိလဲဖြစ်ခဲ့ပါတယ်။တရုတ်ဆိုရက2013ခုနှစ်မှာတည်တံ့ချမှတ်ခဲ့တဲ့နော်ခမ်းဟာဆိုလို့ရှိရင်မဲခေါင်မြစ်တစ်လျှောက်မှာလှုပ်ရှားခဲ့ပြီးတရုတ်လူမျိုးရေးတပ်ဖွဲ့ဝင်13ယောက်ကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့သူတဦးဖြစ်ပါတယ်။များမကြသေးတဲ့အချိန်ကစပြီးတော့အဲ့ဒီရွှေတိကန်ဒေသဟာကြားစင်ဝက်ဝင်တင်းကွေကျအစရှိတဲ့တော်ရင်ဒရဝါရီကူးတန်းရောင်းချရာဈေးကွက်ကြီးဖြစ်လာခဲ့တယ်ဆိုပြီးတော့အစိုးရမဟုတ်တဲ့တော်ရင်တရိတ်ဆန်တရားမဝင်ရောင်းချမှုစောင့်ကြည့်ရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။တရုတ်နဲ့ဗီယက်နမ်ကခရီးသွားတွေဟာမြန်မာနိုင်ငံတာချီလေးနဲ့မိုင်းလာအစရှိတဲ့မြို့တွေနဲ့လာအိုနိုင်ငံဘက်ကဘူတန်နဲ့ရွှေတိကန်အထူးစီးပွားရေးဆောင်အစရှိတဲ့နေရာတွေကိုတွားရောက်ပြီးတော့တော်ရိုင်းတရိတ်ဆန်တွေဝယ်ယူနေကြတယ်လို့ဆိုပါတယ်။ကြာစင်ဝက်ဝင်တင်းကွေကျက်စတဲ့ဒရဝါရီရဲ့အရေးကုန်တွေအစွဲတွေဟာအလှထားတဲ့ပစ္စည်းတွေအဖြစ်သာမကအသားတွေကိုလည်းဝယ်လို့ရပါတယ်။အဲ့ဒီဒရဝါရီရဲ့အသားတွေဟာယောဂါတွေပျောက်ကင်းစေတယ်၊ယောက်ျားပီတာစေတဲ့ခွန်အားကိုဖြစ်စေတယ်ဆိုပြီးတော့ယုံကြည်မှုတွေလည်းရှိနေကြတယ်လို့យေတာပါတယ်။တခြားရရှိနိုင်သေးတဲ့တားကောင်တွေကတော့ကြန့်တောင်စိတ်ကြတိအစရှိတာတွေဖြစ်ပြီးတော့အဲ့ဒီတရဝါတွေရဲ့အရေးကုန်နေဥကောင်းနေစတာတွေဖြစ်ပါတယ်မြန်မာနိုင်ငံဟာအမဲလိုက်လို့ကောင်းတဲ့နေမျိုးတစ်ခုဖြစ်လာနေတယ်လို့လာအိုနိုင်ငံဟာကမ္ဘာပေါ်မှာဆင်းဆွဲရောင်းချမှုအလျင်မြန်ဆုံးတိုးတက်နေတဲ့တိုင်းပြည်တစ်ခုဖြစ်ပါတယ်ထိုင်းနိုင်ငံရဲ့မြေပေါ်မှာတော်ရိုင်းတိရစ္ဆာန်ဈေးကွက်မရှိသေးဘူးအတွက်ထိုင်းအာဏာပိုင်တွေဆောင်ရွက်နေပေမဲ့မြန်မာနဲ့လာအိုနိုင်ငံတွေမှာတော့တိတ်ပြီးတော့ကြက်ကြက်မမတ်ဆောင်ရွက်တာမျိုးမရှိသေးဘူးစသဖြင့်ရေးသားထားပါတယ်ခင်ဗျာ
တော်ရရှင်များရှင်ဆဲကုနှစ်ပေါင်းများစွာအတွင်းရက်သားဆွေရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီပြောင်းလဲခြင်းကြံပြီးဆိုတဲ့ဆောင်းပုံးနဲ့ပ
ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘလောက်ထိဆောင်ကျဉ်ပေးနိုင်ခဲ့ပါပြီလဲ။မဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေဘလောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VOS နေနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOS ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းနှိုးဆော်အပ်ပါတယ်ခင်ဗျာ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီနေ့နဲ့တင်ပြမယ် EDN အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းကDRIVE drive ကမောင်းတာ ME ကကျွန်တော်ကျမ UP up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသက်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့တရိတ်ဆန်တကောင်ကိုအပြင်ကစရုပ်ဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အင်းရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အတုံးပဲဖြစ်ပါတယ်။ဒါကြောင့် EDM အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပောက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Grove ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာခလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I don't want to visit my cousin's place.He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလက်တန်းစီစဉ်တက်စတဲ့အမေရိကန်အီဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုချိန်ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်။အပတ်စဉ်မြမအရေးတုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်အောင်ပါ။ရာစုနှစ်တဝက်ကျော်ပြည်တွင်းစစ်ကြုံလာခဲ့ရတဲ့မြန်မာနိုင်ငံမှာအတွန့်ရှည်ခိုင်မြဲမဲ့ညီညာရေးကိုချက်ချင်းလိုချင်နေဆိုရင်တော့ဆန္ဒဆောလွန်ရကြပါလိမ့်မယ်။ဒါပေမဲ့ညီချင်းချမ်းချမ်းညီညာရေးစာချုပ်မဟုတ်သေးဘဲနဲ့အပြစ်ခတ်လုံးဝရပ်ဆိုင်ပြီဆိုတဲ့သဘောနဲ့ပြည်တွင်းစစ်ပြီးဆုံးကြောင်းသဘောတူညီချက်အဆင့်ဟိုလောလောဆယ်မမျှော်လင့်နိုင်ဘူးလားကဘာပေါ်မှာလဲဒုတိယကဘာစစ်မှာညီညာရေးမဟုတ်ဘဲနဲ့ truth လို့ခေါ်တဲ့စစ်ရက်စဲရေးသဘောတူညီချက်လောက်နဲ့နေလာခဲ့ကြတဲ့နိုင်ငံတွေလည်းရှိပါတယ်မြမနိုင်ငံအရေးကိုစောင့်ကြည့်နေသူဥမမောင်ဆိုးနဲ့ဥကျော်စံသာဆွေးနွေးတုံ့တက်ထားတာကိုနားဆင်ကြည့်ပါခင်ဗျာ
မောင်ဆိုးခင်ဗျာညီညာရေးအတွက်အဓိကရှိနေတဲ့အခက်အခဲကတက်မတော်ပိုင်းကသဘောမတူမှုလို့လူတွေစဉ်းစားကြပါတယ်အဲ့ဒါဘယ်လောက်ထိမှန်ပါလဲခင်ဗျာ
လုံးလုံးစဲတော့အဲ့ဒါတော့အဓိကကြတယ်ဗျတက်မတော်ဘက်ကသဘောမတူတာတော့2015 SCA ထိုးလွှမ်းလာလဲ AAA ကိုကန့်ပလောင်ဒီသုံးဘွဲ့ကိုတက်မတော်ကသဘောမတူခဲ့တာလုံးလုံးစဲမှာလဲမြောက်ပိုင်း9ဖွဲ့နဲ့ပတ်သက်လာတဲ့အခါသူက NCA လက်မခံဘူးလို့ပြောလိုက်တဲ့အခါမှာပို့ပြီးတော့ခက်ခဲသွားတယ်ဒါပေမဲ့အရင်ကအရပြောမယ်ဆိုလို့ရှိရင်တော့ဒီသုံးဘွဲ့ကိုလက်မခံတာဆတာဗျ။ဆိုတော့ကျောင်းဆက်လက်မခံပြင်းစားနေတာပါနေလေအဖွဲ့အင်းနဲ့ပြစ်ခတ်မရနိုင်သေးရင်ပြစ်ခတ်ရစေရဖြစ်မှာမဟုတ်ဘူးဗျ။
Okay, so Ninian Yi, Swinny, where Diga Sumchap and Green beat her little lip chin in her body. Through a Kangana, he guineas with the Pomu chin. Through Kangana was so troubles in ever, Possibone was of your dying Ninio. Who by no?
The Pagan of Possibone and Ninian, as I never. The Pagan and every Suran and Dunn belong nine and less to a chimney warm Moody Valley.
Okay, so Rajanoa, Arayan Ninian, Piwa, Yabusra, or Lang Wee Ome. ไอ้หลอกที่หม่อลิ่งอ่ะเราใต้หม่อลิ่งเนี่ยเมียนมาลงอ่ะจ่ําได้ทีนี้มาสรุปจนเราก็แบบอสิ้นเนี่ยตรึกขึ้นเลยสรุปนิญญาญีเล็บมาญีทูได้ตบอดุญีเจเมียดีดีตันอ๋ออภิเคตตะနိုင်ငံลงมาตะนัดตะไม่จ่ายอ๋อต้ายินดาฤสิเบดันจองทุกข์เมียวๆอ๋อสิบวายมะพุ่มชูราฤกูพุ่มชูผู้ลงหน่อยอ๋ออภิเคยะเสยผิดหน่อยแม้เฉยนี้กูเราเสร็จไปแล้วเมยกันมาเลยนิญญาญีแท้ตะสิ้นชอบไปแล้วกระบามาแล้วเวดุริยะกระบาสิปีกระเดะก็
ပြစ်ခတ်ရစေးဒါလုတ်ခတ်ပြီးတော့ငင်းညာရေးထရီတီမချုပ်ဆွနိုင်တဲ့နိုင်ငံတွေရှိနေကြတာပါပဲဆိုတော့မြန်မာနိုင်ငံတွေမှာအဲ့လိုဖြစ်နိုင်မဲ့အလားလားကိုစီးပါလားခင်ဗျာငင်းညာရေးမဟုတ်သေးပဲနဲ့ပြစ်ခတ်ရစေးပြစ်ခတ်ရစေးနဲ့ပတ်သက်ပြီးပြောရင်အခုပြစ်ခတ်ရစေးမလို့ရသေးတာ၄ဘောပဲရှိတယ်ခင်ဗျာအဲ့ဒါတော့ ကိုကံကလောင်တန်းပလောင်တည်းနေလေးနဲ့အေးဖွဲ့တွေပဲဖြစ်တယ်အဲ့ဖွဲ့တွေနဲ့ပြစ်ခတ်ရစေးလုံနိုင်မလားဆိုတာကတော့စိုးရပါမှုတည်းခင်ဗျာအစိုးရကဘုံမှုတည်းခင်ဗျာအစိုးရဆိုတာကုနာတော့တမတော်အစိပ်ပိုင်းတစ်ဝိုက်ဖြစ်တာပေါ့နော်အန်အာပီစီထဲမှာအဲ့တော့သူတို့၄ဝက်နဲ့လုံနိုင်ရင်ပြစ်ခတ်ရနိုင်ဒါပေမဲ့လောလောဆယ်မှာဟိုကအေးနဲ့ပလက်ဝမြောက်ပိုင်းမှာဦးနိုးမှာလာကန်းနေတိုက် ไอ้เรื่องเมื่อวานที่ว่าเนาะแต่ไม่เจอเราเป็นมาเลยเว้ยไปเรื่องทุกเรื่องเอสเอสบีบีสิเดียละเนาะแต่เมื่อเอสเอสบีบีเนี่ยมาเลยตัวเจ้าหน้าที่สิได้บาลเลสก็โอ้โหตัวเจ้าหน้าที่ตัวนี้ถ้าเนี่ยตั้งเรื่องยังไงกูรับฟังเมื่อเอสเอสบีจับเขาไปยังไงสมมติมันชื่อเนี่ยไม่น้องไม่ต้องไปเชื่อว่าตั้งเรื่องยังไงเอสเอสบีจับเขาไปยังไงสู้เอาพี่อาบีเลยเอสเอสบีจับเขาไม่ได้
ไอ้เดียวมีอุปกรณ์อะไรชิ้นหนึ่งสุดยอดเลยจังหวะที่เขาจะเสียชีวิตในมันหมดจะเข้าใจที่พี่บอกสุดตัวเองเนี่ยไปเลยทุกวิโอตัวเองเสียเงินอะไรกูจังหวะก็จะเลี้ยงแต่เงี้ยชิ้นหนึ่งอยู่ยันทันนี้ไงเนี่ยสุดหน่อยชิ้นหนึ่งเนี่ยรู้ที่มาเลยไหมล่ะส่วนไอ้พี่เขาจะเสียเงินไปเลยอุปกรณ์เพียงแค่ชิ้นเดียวก็จะมีอยู่สุดยอดเลยสิบวัยอาเพียงอิมพันต์แต่ไม่ใช่กองเล็บไม่ลงเลยสิเลย
ไอ้กิจการนี้ปฏิบัติจะช่วยอะไรสมุทรเดือดหรืออะไรเวสต์อินเทรสซีบอยอาเชนดีกว่าเนี่ยเพื่อลงเงินจูซีบอยสิเนี่ยไอ้ยาดัสกันนี่จะเป็นสกุลลูกหรือเปล่าจ้ะไอ้ลูกกิจการนี้เลยสิเนี่ยลูกสมุทรเจ้าวันเดียวช่วยพิจารณาบ่เลยไอ้เราก็เปล่ามังกรมาเลยเปล่าอยู่จีวันเดียวกิจการพิจารณาเสียยาบุตรพิจารณาเสียยาบุตรเอี้ยจีอะไรแต่ยังไม่เรียกคุยกันนะที่การรู้เท่านี้จ้ะกูอารมณ์เดียวนี่จ้ะแล้ว อีกหน้าเราเตรียมสาระคุยเนี่ยประเดี๋ยวที่ยาวเดี๋ยวเตรียมสาระคุยอยู่นี่นั่นแหละเส้นจีเมลุถึงเลยจะน้อยลงมาถึงอย่างจะน้อยลงแค่ตัวผมทารุ่งอ่ะพัฒนาตัวมันชิบอย่างน้อแล้วเอ้ยยังใครมาเลยยังใครตัวผมนี่ทารุ่งอ่ะกันลงนู่นดีเจ้าผิวเอซิเซสตัวมันชิบเอาส่วนเตรียมมาเลยตัวเชี่ยงสาระมึงเนี่ยยาวไปหมดเลยแต่เว้ยเว้ยเนี่ยเชี่ยงจะเป็นอะไรมันพิเศษกว่าที่ก็จะเป็นอะไร
อากูจะรู้เดี๋ยวสาระจะมาดูเดี๋ยวจะมาเว็บเชดอุ้มมาเคียนยูมาอุทุยกันดารุบารุญยารุดิสมาเนี่ยกูมาบอกละเคียนยูซาบอกว่าอะไรบ้ามันชิวอย่างจะรู้เชี่ยงที่เชี่ยมาแต่ละเรื่องเชี่ยงมูเชี่ยงที่เฟรนเนปัตเตอร์เลยคุยกับเราอีเชี่ยมาเชี่ยเดลูไว้จะมาอยู่ในห้องเฮ้ยเฮ้ยเฮ้ยจะรู้นัดคุยไม่ได้สุดท้ายเคียนยูก็จะอุ้มมังซูจ้ะเคียนยูเรียกอ่ะ จนเราจับแล้วก็เราเขียนอยู่เนี่ยมีมานานงานยังยังยี่ทำยังได้สุดยอดไปอันนั้นไปนี่เป็นเนี่ยตัวเลือกล้นที่เนี่ยเขียนอยู่กลางจังเนี่ยแต่เมื่อที่เกิดสุดเนี่ยตัวเราก็ยินดีที่จะเขียนสิ่งที่สุดยอดสุดที่นี่จะมาเลยตัวยาวเลยแต่แม้ปีสุดยอดก็ไอ้สภาพตัวนี้เจ็บออกมาปีว่าจะสิ่งยาวเลยล่ะบางอย่างเลยสุดตลอดงานเลยไม่กันปีทั้งสุดมาชินเลยเขียนแต่ยังได้เลยอ่ะตัวแต่ยังได้เลยเขียนช่วงนึงขนาดยาวเลยสุดสนับยาวเลยตัวยาวเลยบางส่วนเป
ဒီလိုမျိုးတွေကြောင့်ကျွန်တော်တို့ကဒါအပြေဝသဘောတူရမတူဘူးဆိုရင်မြင်ပွားမှုတွေအများကြီးရှိပါတယ် အဲ့တော့တန်တန်းလားလက်နဲ့ကြိုင်ဖွဲ့တယ်မှာကေအန်ယူဒီအစိုးရနဲ့လွမ်းနေဆုံးလို့ပြောတာတော့သူ့ချင်းတဲ့ဆိုင်ပါနေမယ်ကေအန်ယူကတော့ဇော်ဇော်ဆယ်ကိုအဖွဲ့၄၅ဘွဲ့ကွဲနေတာတကယ်အဖွဲ့၄တွဲတော့အများကြီးကွဲနေတာသူ့ချင်းနဲ့သူလုံနေရလို့မြင်ပါတယ်အဲ့ဒါကသဘောတူညီချက်ရတယ်လို့ကျွန်တော်တို့ကတွက်လို့မရပါဘူး
ဟုတ်ကဲ့
နောက်တစ်ခုကဒီကျွန်တော်တို့ကဦးပြည်တွင်းကိုပြောနေတယ်မြန်မာနိုင်ငံငင်းငင်းမှာအထူးသဖြင့်နေဆက်စီတာကဖွဲ့စည်းရင်းနဲ့ပြန်လဲစစ်မျက်မှုရရှိရင်းမှာပြည်ပရဲ့လွှမ်းမိုးမှုအထူးသဖြင့်တရုတ်ရဲ့ဩဇာလဲအရေးကြီးရယ်ဆိုတာလူတိုင်းကပြောကြပါတယ်အထူးသဖြင့်အခုနောက်ပိုင်းမှာဆိုရင်ဝါဥဆောင်တဲ့အဖွဲ့ကိုယ်ကံလဲပါတယ်အဲ့ဒီအဖွဲ့တွေကိုတရုတ်ကအဖွဲ့စည်းတစ်ခုဖွဲ
အဲ့ဒီဟာကိုလည်းနည်းမေးရရှိလို့ထင်ပါတယ်တရုတ်ကထိုးပြလာတဲ့လမ်းစဉ်တစ်ဟာမြန်မာနိုင်ငံညီညာရေးအဆင်ပြေဖို့နှိဆက်သွားစီသလားသူတို့မဟုတ်ပို့ပြီးတော့လမ်းမစရာပို့ပြီးမျက်စိချုပ်စရာဖြစ်လာသလားဥပမာဆိုဘယ်လိုမြင်ပါလဲ
ဒါကတော့တရုတ်ကဖန်ပြီးတာလို့ကျွန်တော်မမြင်ဘူးခင်ဗျတကယ်တမ်းထောင်ဆက်ချောက်ခုနဲ့အကုန်ပိုင်းတီဟိုတိဥ်တန်တမန်စွန်ဘောရှန်ကိုယ်တိုင်ကဝါပါဝင်အဖွဲ့အားလုံး NC ထိုးပါ NC ထိုးပါဆိုလိုက်ပြောနေဖြစ်ပါတယ်။နော်အဲ့ဒီအချိန်မှာတောက်တော့ဘက်ကစီအေးရဖီအားပေးတာရှိတယ်။အဲ့ဒီအချိန်ပေါ်မှာသူတို့နိုင်ငံရေးရသူတို့ပေါင်းစည်းတာပဲဖြစ်နေ။ကျွန်တော်ကတော့မြောက်ပိုင်းတပ်ပေါင်းစုကြီးတိဥ်ကဖန်တီးလာလို့ပေါ်လာတဲ့အဖွဲ့ဖြစ်တယ်လို့တော့ကျွန်တော်တော့မမြင်ဘူးခင်ဗျ။နိုင်ငံလုံးငါစင်မှာနိုင်ငံရေးဆွေးနွေးလာတဲ့စီးရဖီအားပေးတာပါတဲ့အောက်မှာပေါ်လာတာလို့ကျွန်တော်မြင်ပါတယ
်။ဒါပေမဲ့အဲ့ဒီလိုတရုတ်က NCU ထိုးပါလို့ဖီအားပေးရတာနဲ့ NCU မထိုးဖြစ်တာကြတော့ခင်ဗျာတရုတ်ဒီခါတည်းဆက်ပြီးတော့သူတို့တွန်းမပေးနိုင်ဘူးလားဒီကိစ္စကို
။တရုတ်အဲ့ဒါတော့အဲ့ဒါတော့ကျွန်မအပြင်းလူရင်ပြင်နာနဲ့ကျွန်တော်တို့လက်တွေ့တွေ့ရတော့မတူဘူးဗျ။နေဆက်မှာရှိတဲ့လူတွေကတရုတ်ဩဇာခံလို့အများတော့မြင်ကြတယ်ဒါနဲ့နေဆက်မှာရှိတဲ့တန်ဆန်းလက်နက်ကင်တွေအဖွဲ့တွေကသူတို့ရဲ့ရည်တည်မှုတွေတရုတ်နဲ့ဆက်ဆံတာရှိပေမဲ့သူတို့ကသူတို့အချိုးစီးပွားသူတို့လူမျိုးသူတို့အဖွဲ့စီအချိုးစီးပွားနဲ့ပဲသူတို့တိကျရည်တည်တာဖြစ်တယ်။အဲ့တော့တရုတ်နဲ့နေဆက်မှာရှိတဲ့တရုတ်နဲ့ဆက်ဆံရေးကောင်းမှုရှိတယ်တရုတ်စကားအပြည့်ဝတော့နားထောင်တာမဟုတ်ဘူး။အဲ့တော့ဒီအခြေခံပေါ်မှာကျွန်တော်တို့ကဒါဒီလူတွေကတရုတ်ဩဇာခံသက်သက်တရုတ်ပြောရင်နားထောင်တာလို့မြင်တယ်ဆိုရင်ကျွန်တော်ဘာယက္ခဏာဖြစ်ရှင်းလို့မရဘူး။
ဟုတ်ကဲ့အဲ့လိုအခုထိနှစ်ပေါင်းအတွင်းရှည်ကြာလာတယ်ပဲအဲ့ဒီရောက်လို့ပဲလူတွေကသုံးသပ်ကြတာပဲခင်ဗျာတကယ်တမ်းသာတရုတ်ဩဇာကမဟုတ်ဖယ်တိုင်းရင်းသားတွေဆန္ဒအတိုင်းသာဖြစ်ကြစမ်းဆွေညဉ့်ညံ့ရခဲ့တယ်လဲကြာပြီလို့လူတွေကသုံးသပ်ကြပါတယ်တကယ်တမ်းဘာကပါတော့မှာပဲ
ခိုင်းနေဇက်မှာရှိတဲ့ RCS မွန်ပြည်စစ်ပါတီ KNG စစ်ပါတီ KNG ဖွဲ့စည်းရတရုတ်ဩဇာကမဟုတ်ရင်အဲ့ဒီနဲ့ပတ်သက်တော့သူတို့ဘယ်လိုပြန်ပြောကြမှာခင်ဗျာအဲ့တော့သူကတိုင်းရင်းသားလက်နက်ကိုင်တွေကိုသူတို့တိုင်းနာအကျိုးစီးပွားနဲ့တိုက်တာမဟုတ်ဘူးသူကတိုင်းတမားပြောဩဇာကံဒီလိုပဲကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တိုင်းနာပြဿနာကိုဖြေရှင်းနိုင်မလားဆိုတော့ကျွန်တော်စဉ်းစားဖို့လိုပါတယ်ဟုတ်ကဲ့
တရုတ်ဩဇာကံဆက်ဆက်ကြည့်ပြီးတော့မဟုတ်ဘူးတိုင်းနာအကျိုးစီးပွားပေါ့ဒီပေါ်မှာတရုတ်ကနေပြီးတော့ဩဇာဖလွန်မှုပြီးတော့သူရဲ့အကျိုးစီးပွားတဲ့သူထက်တွက်တယ်ဆိုရယ်သုံးသပ်ကြလို့ပ
ါတရုတ်ကတော့တကယ်တမ်းပြောရင်တော့နေဆက်အလုံးတည်ရင်အေးရမ်းနေတာဗျတရုတ်ရဲ့အကျိုးစီးပွားဆက်ဆက်ကြည့်ရင်ဘာလို့လဲတရုတ်ကနေဆက်ကုံစွေရေးကိုလှုပ်ချင်တယ်အမနက်ကဖြစ်တဲ့မှာမျိုးဆိုရင်သူတည်းလည်းထိခိုက်မှုရှိတယ်အဲ့တော့တရုတ်ဟုတ်ပြောလို့ဆိုတော့နေသက်တည်ငြိမ်ရေးကြမ်းရေးကတော်တော်အရေးကြီးတယ်ဒါပေမဲ့လက်တွေ့မှာအဲ့လိုဖြစ်မလားပြီးတော့နေသက်မှာရှိတဲ့အဖွဲ့အစည်းကသူမင်းပေးလို့မရအဲ့ဒါတော့မှန်လေဗျခင်ဗျဘယ်ဖို့လဲဒီတရုတ်တိုင်းမင်းပေးလို့ရတဲ့နေသက်ကအဖွဲ့ကျွန်တော်တစ်ဖွဲ့မှတော့မတွေ့ဘူးသေးဘူးဗ
ျကိုကန်းတို့ကတော့ခင်ဗ
ျမရဘူးခင်ဗျရတယ်ဆိုလို့ရှိရင်ဒီလိုဖြစ်မလား
ကျွန်တော်နောက်ထပ်စီမဆက်မရင်တော့ဥပမာဆိုအဲ့တရုတ်ကမြန်မာပြည်ထဲမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေတာဟာငြင်းငြင်းရင်းမရနိုင်လို့သူဆက်မလုပ်နိုင်ပဲရထားတာများရှိပါလားခင်ဗျာ
စီးပွားရေးလုပ်တယ်ကတော့သူကတော့အဲ့လိုတော့မရှိဘူးဗျာသူစီးပွားရေးအချို့စီးပွားရေးဖြစ်အောင်အလုံးကြည့်လုံမယ်ဆိုတဲ့သဘောကမျိုးကျွန်တော်တွေ့ရတယ်ဆိုတော့ဒီအစိုးရနဲ့လည်းသူအချို့စီးပွားတဲ့အစိုးရလည်းကြိုးရှိတိုင်းသားတွေလည်းအချို့ရှိတဲ့အခြေအနေမျိုးဖန်တီးဖို့သူကြိုးစားနေတယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိရင်လည်းမိကောင်ပထမဆုံးမိခဲ့တဲ့မိကောင်ပါပဲငင်းချမ်းရေးအပြေအဝမဟုတ်စီတိုင်းအောင်အပြစ်ခတ်ရဆေးရေးတနိုင်ငံလုံးမှာသနတ်တန်ဆိတ်ပြီးတော့တိုင်းရင်းသားတွေလည်းပဲပျော်ပျော်ရွှင်ရွှင်သူတို့တွေသာဖုံဖြူရေးအတွက်ဆောင်ရွက်နိုင်မဲ့အလားအလာကိုဘယ်အချိန်မှမဖြစ်နိုင်မယ်လို့မြင်ပါလေမြင်ကောင်မြင်ပါရလား
ကျွန်တော်ကတော့လောလောဆယ်တော့မမြင်ဘူးကွာလောလောဆယ်ကတော့နှစ်ဖက်စလုံးကစဉ်းစားမှုတွေမပြောင်းကြဘူးကိုယ်ရင်နှီးချက်အောင်မြင်အောင်ကိုယ်အင်အားတည်ဆောက်ရမယ်လို့တမရဘက်ကတော့တိုင်းလန်းလက်နက်ကင်တော့ယုံကြည်နေပြီဒီဟာဖြစ်လာဖို့တော်တော်ခင်းပါတယ်အဲ့တော့ဒီ class တွေဆိုတော့ကျွန်တော်တို့လောလောဆယ်မှာရှောင်လဲဖို့တော့ခက်မယ်လို့ထင်ပါတယ်
ဥကြောဇန်တာစီစဉ်တက်ဆက်တဲ့မြမအရေးတုံးသက်ချက်ကိုနားဆင်ကြရတာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်အလှယ်ကိုရောက်ပါပြီဒီတစ်ပတ်အစီအစဉ်မှာတော့စကိုင်းတန်းရွှေဘုံမြို့နယ်ညောင်ပင်တာရွာကမတ်ဖြူဖြူသိန်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်
မျိုးနဲ့ညောင်မင်းသားရွာမှဖြစ်ပါလေရှင်။ကျမတို့ပြည်သူအပေါင်းကိုစိတ်နှပါကျမချမ်းသာကြပါစေကြောင်းဆုမွန်ကောင်းတက်အပ်ပါလေ။ကျမကလက်ရှိဆိုးရွားပေါ်ကျမရဲ့ယုံကြည်ချက်ကိုပြပြချင်ပါလေရှင်။ကျမတို့အခုလက်ရှိဆိုးရွားဟာဒီမိုကရေစီလမ်းကြောင်းကိုပုံဖော်တဲ့နေရာမှာစေတနာမေတ္တာကိုအရင်ခံပြီးကျမတို့ရဲ့တိုင်းပြည်အကျိုးကိုရှေ့ရှုပြီးဆောင်ရွက်နေတာဖြစ်တဲ့အတွက်အောင်မြင်မယ်လို့ယုံကြည်ပါတယ်။ကျမတို့ရဲ့ခေါင်းဆောင်နိုင်ငံတော်ကြီးအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဆိုရင်တိုင်းပြည်အပေါ်မှာမေတ္တာတရားအမတန်မှကြီးမားပါတယ်မေတ္တာတရားနဲ့လုပ်တဲ့အလုပ်တိုင်းဟာအောင်မြင်မယ်လို့ကျမအနေနဲ့တိကျယုံကြည်ပါတယ်ရှင်ကျမတို့ပြည်သူများအနေနဲ့ကလည်းခေါင်းဆောင်ရဲ့မေတ္တာကိုယုံကြည်သလိုရည်ရွယ်ချက်တွေကိုလည်းတည်အောင်ကြိုးစားကြလိမ့်မယ်လို့ကျမအနေနဲ့ယုံကြည်ပါတယ်ခေါင်းဆောင်ကောင်းမှရင်တိုင်းပြည်ရဲ့အကျိုးကိုစဉ်းစားတဲ့နေရာမှာရေတို့ကိုမစဉ်းစားပါဘူးရေရှိကျိုးကိုပဲစဉ်းစားကြတာဖြစ်ပါတယ်ရေတို့အစဉ်းစားနေရင်လည်းဒီမိုကရေစီကိုပုံဖော်နိုင်မှာမဟုတ်ပါဘူးရေတို့ကိုမျှော်မှန်းလုပ်တဲ့အလို့ဟာတရှိမခံပါဘူးရေတို့အတွက်စဉ်းစားနေရင်လည်းဒီမိုကရေစီလမ်းကြောင်းကိုပြပြပြင်ပုံပေါ်နိုင်မှာမဟုတ်ပါဘူးဒီမိုကရေစီဆိုတာကခက်ခဲတယ်နည်းနည်းတယ်ကြဲပြန့်တယ်ဒါကြောင့်မလို့ကျမတို့ပြည်သူများအနေနဲ့လည်းနားလည်ပြီးဘိုင်းဝန်ဖော်ဆောင်ရမယ်ဒီမိုကရေစီရဲ့လမ်းစဉ်ရှင်းစဉ်တွေကိုကျမတို့ပြည်သူတွေသုံးလာကြမယ်လိုက်နာကြမယ်နိုင်ငံကြီးသားပိသားအောင်စိတ်ဓာတ်တွေကိုပြင်ကြမယ်ဆိုရင်လက်ရှိဆိုရအနေနဲ့အောင်မြင်မယ်လို့ကျမယုံကြည်ပါတယ်အခုဆိုရင်အစိုးရအနေနဲ့ပြည်ရင်းငင်းချမ်းရေးကိုဖော်ဆောင်နေတာဖြစ်တဲ့အတွက်ကျမတို့ပြည်သူတွေအနေနဲ့ဝိုင်းဝန်းဖော်ဆောင်ချက်ပေးမယ်ဆိုရင်ငင်းချမ်းရေးအမြင်ရပြီးတော့အစိုးရရဲ့လှုပ်ဆောင်ချက်တွေအောင်မြင်မယ်လို့ယုံကြည်ပါတယ်ကျမတို့ပြည်သူလူထုရဲ့ခေါင်းဆောင်လည်းဖြစ်နိုင်ငံတော်ကြီးအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာဆိုရင်ကျမတို့နိုင်ငံရဲ့အနာဂတ်အတွက်ရောအနာဂတ်ရဲ့မျိုးဆက်သစ်တွေအတွက်လှုပ်ဆောင်ရမယ့်လှုပ်ဆောင်ချက်တွေကိုဥဆောင်ပြနေသူတူဖြစ်ပါတယ်ဒါတွေကိုလက်တွေ့အကောင့်ထဲဖော်နိုင်တာရှိသလိုနောင်လာတဲ့မျိုးဆက်တွေအနေနဲ့ဆက်လက်ပြီးတော့အကောင့်ထဲပေါ်ဆောင်ရွက်နိုင်အောင်လမ်းပြပေးနေတာဖြစ်ပါတယ်ဒီလိုဥစားဥရဲ့ပြုနိုင်တဲ့နိုင်ငံခေါင်းဆောင်ရဲ့ဒီမိုကရေစီကိုတွားနေတဲ့မူဝါဒတွေကိုအကောင့်ထဲပေါ်နေတဲ့အစိုးရဖြစ်တဲ့အတွက်တိုင်းပြည်အတွက်အကောင့်ဆောင်ရွက်နိုင်မယ်လို့ကျွန်မအနေနဲ့အကျဉ်းမဲ့ယုံကြည်ပါတယ်လို့ရှင်းပြအပ်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမူဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတို့ကြားဆက်ဆံရေးဟာနှစ်ပေါင်း80ကျော်လာပြီဖြစ်ပြီးဆက်လက်တိုးတက်ခိုင်မာနေတယ်လို့တိုးချဲ့လှုံ့ဆော်နေပါတယ်။နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာအိန္ဒိယနိုင်ငံခြားရေးဝန်ကြီး Sushma Swaraj နဲ့ကြာသေးခင်ကလူတွေလူမျိုးတော်မှာတွေ့ဆုံချိန်တွင်အကြမ်းဖက်ဝါဒနဲ့အာဖဂန်နစ္စတန်တည်ငြိမ်ရေးလိုခက်ခဲတဲ့ကိစ္စရပ်တွေမှာနိုင်ငံကြားဘယ်လိုနဲ့နဲ့ဆိုင်ဆိုင်ပူးပေါင်းဆောင်ရွက်ကြမယ်ဆိုတာကိုဆွေးနွေးခဲ့ပါတယ်။ Indo Pacific ဒေသမှာအိန္ဒိယရဲ့အခန်းကဏ္ဍတိုးချဲ့ရေးအလားအလာကိုလည်းဆွေးနွေးကြပါတယ်။အထူးသဖြင့်စီးပင်းစည်းကမ်းနဲ့အညီကူတန်ရောင်းဝယ်ရေးဖြစ်အောင်အားပေးဖို့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ပွင့်လင်းမြင်သာပြီးရေရှည်ခိုင်မာတဲ့နည်းလမ်းနဲ့လှုံ့ဆော်ဖို့တို့ကိုဆွေးနွေးကြပါတယ်။ဒီအမှန်ချက်တွေဟာသမ္မတဒေါ်နယ်ထရမ့်ရဲ့တောင်အာရှဒေသဆိုင်ရာမဟာဗျူဟာသစ်နဲ့ကိုက်ညီပါတယ်။အာဖဂန်နစ္စတန်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအောင်ပံ့ပိုးကူညီဖို့နဲ့တစ်ဆက်တည်းတောင်အာရှဒေသတို့ကလည်းငြိမ်းချမ်းတည်ငြိမ်ရေးအမေရိကန်ရဲ့တန်ဋိဌာန်ကိုနှစ်ဆတိုးချမှတ်တာဖြစ်တယ်လို့ဝန်ကြီးတီလာဆန်ကပြောပါတယ်။ဒီအကျိုးပေးမှုမှာအိန္ဒိယဟာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်ပါတယ်။အကြံဖက်ဝါဒတိုက်ချဲ့ရေးမှာအမေရိကန်ကအိန္ဒိယနဲ့အတူလက်တွဲပြီးဆက်လက်လှုပ်ဆောင်သွားပါမယ်။အကြမ်းဖက်ဝါဒီတွေအန်ဒရယ်မက်ခိုလုံနိုင်မဲ့နေရာမျိုးကိုတီးခံမှာမဟုတ်ဘူးလို့ဝန်ကြီးဒေလာဆန်ကပြောပါတယ်
။ The United States supports India's emergence as a leading power.
and will continue to contribute to Indian capabilities to provide security.
Today, in our nation, the group of India Trump voters, American Abhibare, did that one man learn yet to India's loss on 9/11, Sabi Bamboo Bidwame. Dilongan India Sibe Kimi Ye Juba Murima, a semi Nibinarigo, General Bamboo 9/11 Sibi, Bamboo Bijimare.
General Kaimare Sino Muma, Kea Jaragaro. ကျွန်တော်တို့ရဲ့တူညီတဲ့တန်ဖိုးထားမှုတွေပါပဲလို့ဝန်ကြီးဒီလာဆန်ကပြောပါတယ်။ကျွန်တော်တို့ရဲ့ဒီမိုကရေစီတွေကိုတဦးချင်းလွတ်လပ်မှုနဲ့တရားဥပဒေစိုးမိုးရေးအမှတ်ခံချက်ပေးမှုပေါ်တည်ဆောက်ထားပါတယ်။ဒီအခြေခံအုတ်မြစ်ဟာအကြံဖက်ဝါဒတိုက်ဖြတ်ရေးနဲ့စီးနီးစည်းကမ်းပေါ်အခြေခံနဲ့အင်ဒိုပစိဖိတ်ဒေသတစ်ခုအဖြစ်ထိန်းသိမ်းကာကွယ်ရေးကနေလွတ်လပ်မြတ်တာတဲ့ကုံ တောက်ပြောင်နေကြောင်းအိန္ဒိယနဲ့အမေရိကန်တို့ဟာချစ်ချစ်ရင်းနှီးမှုလေးစားမှုတို့နဲ့ထောက်ရစီးနှောင်ထားမှာဖြစ်ကြောင်းပို့ပြီးတော့တောက်ပြောင်တဲ့အနာဂတ်ကိုမျှော်လင့်နေပါကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီရဲ့ဇွန်လအမေရိကန်ခီးစဉ်အတွင်းသမ္မတထရမ့်ကပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါတယ်ရှင်
တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အရဖြစ်ပြီးတော့ VOA ရဲ့အာဝတ်မှုကြောင်းထပ်မံပြီးတော့အတိပေးရပါတယ်ခင်ဗျာအဲ့တော့ဒီနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီအထိလိုင်းဒိုမီတာ66 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာတာပိုင်းနေ့ဒီအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးကျော်စံတာပြောပြပါလိမ့်မယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရုတ်နိုင်ငံကိုနှစ်ရက်ကြာနိုင်ငံတော်အလဲပတ်ခရီးစတင်လိုက်ပြီဖြစ်ပါတယ်။အမေရိကန်ဟာတရုတ်နဲ့ကုန်သွယ်တဲ့နေရာမှာအဆုံးပေါ်တဲ့ပြဿနာနဲ့မြောက်ကိုရီးယားပြဿနာတို့ဟာမစ္စတာထရမ့်နဲ့တရုတ်ရာရှိရေးအကြအဓိကဆွေးနွေးမယ့်ပြဿနာတွေဖြစ်ပါတယ်။ကိုရီးယားပြဿနာနဲ့ပတ်သက်လို့ရုရှားတရုတ်အပါအဝင်နိုင်ငံအားလုံးတို့ဟာမြောက်ကိုရီးယားအပေါ်ချက်မှတ်ထားတဲ့အရေးယူမှုတွေကိုအပြည့်အဝလိုက်နာဖို့သမ္မတထရမ့်ကတိုက်တွန်းထားပါတယ်။သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်ဖင်တို့ဟာနိုဝင်ဘာလ9ရက်ကျသောပြည်နှင်းမှာတရုတ်ဝင်တွေ့ဆုံရဖို့ရှိနေပါတယ်။မြေဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာနိုင်ငံစွမ်းအင်ဝန်ကြီးဒီကသံပြားရှိလို့ပြောကြားခဲ့ပြီးတဲ့နောက်ဒီစီမံကိန်းအတွက်မြန်မာအစိုးရနဲ့ဆက်လက်ဆွေးနွေးသွားမယ်လို့တရုတ်ဘက်ကပြောကြားလိုက်ပါတယ်။American dollar 3.6 billion tambushia nisun simangin ha teyou naingan yakin si aswa let that 2017 ma yasan ka bi na dou myama hna naingan satsan yi ja aphu athi phit si ka de simangin phit par de tabawa pawin yin thikai nai ne so le so yin hmu re chang nisun simangin go yasan bi tacha asa tho simangin ye pi lo nai me a yi na phe a ya shi su ni ka ja de lu le pi ka de ebla dung ga satin ne thop ba ka par de myama naingan ma phit paw ne ya rohingya muslim re bo a chan phe mu go kan kwat de a ni ne မြန်မာနိုင်ငံမှာပြုလုပ်နေတဲ့ရင်းနှီးမြှုပ်နှံမှုတွေကိုပြန်လည်ရုပ်သိမ်းဖို့မလေးရှားနိုင်ငံပေါင်း Petronas စွန့်အင်ကုမ္ပဏီကိုမလေးရှားပါလီမန်အမတ်တွေဗိုလ်ထုနေတာတောင်းဆိုလိုက်ကြပါတယ်။ Petronas ကုမ္ပဏီဟာအစ္စလာမ်ကိုဘာသာဝင်တေဝင်ဘာသာအဖြစ်အသိမှတ်ပြုထားတဲ့မလေးရှားနိုင်ငံရဲ့အကြီးဆုံးစွန့်အင်ကုမ္ပဏီဖြစ်ပြီးမြန်မာနိုင်ငံမှာသဘာဝဓာတ်ငွေလုတ်ကွက်တွေအများအပြားပိုင်ဆိုင်ထားတဲ့ကုမ္ပဏီဖြစ်ပါတယ်။ဆီယာအစိုးရရဲ့သူ့နိုင်ငံသားတွေပေါ်ဓာတ်လက်နက်တွေအဆုံးပြုတဲ့တိစောက်ကိုဆုတ်ချတဲ့အနေနဲ့ပြည်ညာချက်တစ်စုံကိုတခြားနိုင်ငံကနိုင်ငံသားရဲ့ဝန်ကြီးတွေအတူအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကလက်မှတ်ထိုးထုတ်ပြန်လိုက်ပါတယ်ခင်ဗျာ
ထစ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥကြောစံသားကြီးညာသွားတာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ခင်ဗျာညနေပဲ6နာရီခွဲနဲ့9နာရီအထိထုတ်လွှင့်မယ့်အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကမ္ဘာနှံ့ကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးပြီပါခင်ဗျာ။
This program has come to you from the Voice of America, Washington.